ောက်ကန်တလီဘန်တွေနဲ့ဟာကန်ဒီအကြမ်းဖက်ကွန်ရက်အဖွဲ့တွေနှင်းနှီးရင်းနဲ့ပတ်သက်ပြီးပါကစ္စတန်ဘက်ကပြက်ပြက်သားသားမလုပ်မချမ်းအမေရိကန်ကပါကစ္စတန်စစ်တပ်အတွက်လုံခြုံရေးအကူအညီပေးမှုတွေကိုဆိုင်းငံ့လိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဟဲသန်နယူးယောက်ကကြာသပတေးနေ့မှာအကူအညီပေးမှုကိုဆိုင်းငံ့ကြောင်းအခုလိုကြေညာလိုက်ပြီးဒီအဖွဲ့တွေဟာဒေသတွေမှာမတည်မငြိမ်ဖြစ်အောင်လုပ်နေတယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေကပါပြစ်မှတ်ထားတိုက်ခိုက်နေတယ်လို့အမေရိကန်ကသတ်မှတ်ကြောင်းပြောပါတယ်။ဒါပေမဲ့ထောက်ပံ့ငွေပမာဏဘယ်လောက်နဲ့ဘယ်လိုအကူအညီမျိုးဆိုင်းငံ့ကြောင်းအသေးစိတ်ကိုတော့မပြောပါဘူး။သမ္မတဒေါ်နယ်ထရန့်မြန်219နှစ်Twitter ပြောကြားချက်တွင်နောက်ပိုင်းအမေရိကန်ပြည်ထောင်စုကဘာလုပ်မလဲဆိုတာကိုခံမှန်းပြောဆိုနေကြတယ်လို့ပါကစ္စတန်မှာမရေရာမှုတွေနဲ့ကြောက်ကြမှုတွေတိုးလာနေပါတယ်။သမ္မတထရမ့်ကပါကစ္စတန်အကြမ်းဖက်သမားတွေကိုခိုလုံခွင့်ပေးထားတယ်လို့အမေရိကန်ခေါင်းဆောင်တွေကအယူလုံနေတယ်လို့ဆွဆွဲပြီးပါကစ္စတန်ကိုပေးနေတဲ့အကူတွေဖြတ်တောက်မယ်လို့ချိန်ချောင်နေတာပါ။သမ္မတပြောကြားချက်တွေအတွက်ပါကစ္စတန်ဘက်ကအပြစ်တင်လိုက်ပြီးအာဖဂန်နစ္စတန်တည်ငြိမ်အောင်တဲ့အကြမ်းဖက်ဝါဒချိန်မုံရေးကိုအမေရိကန်နဲ့တူလက်တွဲလှုပ်ဆောင်မယ်ဆိုတဲ့သူတို့ကလေးကိုထပ်လောင်းပြောပါတယ်။ဒါပြန်အာဖဂန်နစ္စတန်မအောင်မြင်မှုတဲ့သူတို့နိုင်ငံကိုအမေရိကန်ကပြစ်တင်နေတယ်လို့လည်းပါကစ္စတန်ခေါင်းဆောင်တွေကအခိုင်အမာပြောကြားကြပါတယ်။